နေပြည်တော်အချင်းတောင်မှာထောင်နဲ့29နှစ်ကြာခံထားရတဲ့အသက်88နှစ်အရွယ်နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမှုတွေက6မှုနဲ့ပတ်သက်လို့ကျူးလွန်ခဲ့ခြင်းမရှိတဲ့အတွက်အပြစ်မရှိကြောင်းအထူးအယူခံရှောက်လဲချက်ကိုဒီကနေ့ရှေ့နေတွေကတင်သွင်းခဲ့ကြပါတယ်။နိုင်ငံတော်အထူးတရားရုံးမှာတင်သွင်းခဲ့တဲ့ဒီရှောက်လဲချက်ကိုမကြခင်ရက်ပိုင်းအတွင်းအမိန့်ချမှတ်ဖို့ရှိတဲ့အကြောင်းတရားရုံးနဲ့နှိစက်သူတွေက VOE ကိုပြောပါတယ်။ဒီကနေ့တင်သွင်းတဲ့6မှုကတော့အဂရိအမှုတွေဖြစ်ပါတယ်။နေပြည်တော်နဲ့ရန်ကုန်မှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာဝယ်ယူမှုအဆောက်အဦဆောက်လုပ်မှုတွေမှာအဂရိလိုက်စားတယ်လို့စစ်ကောင်စီကဆွဆွဲပြီးအမိန့်ချမှတ်ထားတဲ့အဂရိမှု၄မှုနဲ့စီးပွားရေးလုပ်ငန်းရှင်မောင်ဝိတ်စီကနေဒေါ်လာနဲ့ငွေကြေးလက်ယူတာတွေရှိခဲ့တယ်ဆိုပြီးဆွဆွဲအမိန့်ချမှတ်ထားတဲ့အဂရိမှု၂မှုစုစုပေါင်း6မှုအတွက်ချမှတ်ထားတဲ့အမိန့်တွေကိုပြင်ဆင်ပေးဖို့ရှောက်လဲချက်တင်သွင်းခဲ့တာလည်းဖြစ်ပါတယ်။ဒီရှောက်လဲချက်တွေကိုလာမယ့်စက်တင်ဘာတတိယပတ်အတွင်းမှာအမိန့်ချမှတ်နိုင်မယ်ရှိတယ်လို့တရားရုံးနဲ့နှိစက်သူတွေကဆိုပါတယ်။ဒီရက်ပိုင်းတွင်နေပြည်တော်အကျဉ်းတောင်မှာဒေါက်ဆန်းစုကြည်ရဲ့ကျန်းမာရေးချို့တဲ့နေကြောင်းကိုလည်း VOE ကစုံစမ်းသိရှိထားပါတယ်။ဒေါက်ဆန်းစုကြည်မူဝေပြီးပြုတ်အံခဲ့တဲ့အတွက်အကျဉ်းဦးစီးမှုဆေးမှုချုပ်ကသွားရောက်ကြည့်ရှုပေးခဲ့ရတယ်လို့ဒေါက်ဆန်းစုကြည်တဖုံးရောက်ပြီးသွားနာနေတဲ့ဝေဒနာကိုပြင်ပသွားဆရာဝန်နဲ့ကုသခွင်ကိုစစ်ကောင်စီကခွင့်မပြုဘူးလို့နေပြည်တော်နဲ့နှိစက်တဲ့အတိုင်းဝိုင်းတွေကဆိုပါတယ်။စစ်ကောင်စီဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပြီးတုံ့ပြန်ထားတာမရှိသေးပါဘူးရှင်။